ြားပုံမြို့နယ်အတွင်းကြားဖောက်ငါးဖမ်းလုပ်ငန်းတွေမှာရေလုံသားတွေအနိုင်ကျင့်ခံနေရတဲ့သတင်းတွေထွက်ပေါ်နေချိန်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကဒီဇင်ဘာလ2ရက်နေ့ကစတင်ပြီးအလုံသမားတွေလုပ်ငန်းရှင်တွေကိုတွားရောက်ကွန်းဆင်းစစ်ဆေးနေပါတယ်ကြားဖောက်တွေရှိတဲ့နေရာတွေအထိတွားရောက်စစ်ဆေးခဲ့ပြီးဒီကနေ့မှာတော့ကြားဖောက်လုပ်သားတွေကိုတဦးချင်းခေါ်ယူတွေ့ဆုံနေတယ်လို့လူ့အခွင့်အရေးကော်မရှင်အဖွဲ့ဝင်ဦးယူလွန်အောင်ကပြောပါတယ
်ကျွန်တော်တို့ကစစ်တုံးစစ်တုံးရှိသေးတယ်။မနေ့ကလည်းကမ်းခြေကြီးလျှောက်ပြီးကြွားတွေသွားတယ်။လုပ်ငန်းရှင်တွေရောဖောင်ဦးစီးတွေရောလုပ်သားတွေနဲ့ရောတွေ့ရတယ်။ဒီနေ့ကတော့ကျွန်တော်တူဦးချင်းခေါ်ပြီးတော့ရေလုပ်သားတွေနဲ့တွေ့နေပါတယ်ခင်ဗျာ
။တွေ့ဆုံမေးမြန်းနေစေဖြစ်တာကြောင့်စစ်ဆေးတွေ့ရှိချက်ထုတ်ပြန်မှုအဆင်မပြေသေးကြောင်းစစ်ဆေးလေ့လာတွေ့ရှိချက်တွေကိုအခြေခံပြီးအလုပ်ရှင်တဲ့အလုပ်သားတွေကိုပညာပေးတာဆက်လက်လှုပ်ဆောင်ရမယ်လို့ယူဆကြောင်းဦးယူလွန်အောင်ကပြောပါတယ်။ကြာပုံမျိုးနဲ့ကြားဖောင်လုပ်ငန်းရှင်များအသင်ဥက္ကရာဥတန်ကြောင်းကတော့အခုလိုပြဿနာတွေဆက်ရှိနေဦးမယ်ဆိုရင်ဒေသတစ်ခုလုံးရဲ့စီးပွားရေးထိခိုက်လာနိုင်တယ်လို့ပြောပါတယ်။ဒီပြဿနာတွေလျော့နယ်လာဖို့အတွက်အစိုးရတာဝန်ရှိသူတွေပညာရှင်တွေနဲ့ကြားဖောင်လုပ်ငန်းရှင်တွေကြဲကြဲပြန့်ပြန့်ပူးပေါင်းအဖြေရှာသင့်တယ်လို့ဥတန်ကြောင်းကပြောပါတယ်
။လာစလာပြီကျွန်တော်ကြဲကြဲပြန့်ပြန့်ပြည်နယ်တာဝန်ရှိတဲ့လူတွေရောကြားဖောင်လုပ်ငန်းရှင်တွေရောနောက်မျိုးမြင့်ကြီးမားတဲ့ဒီဦးရင်းနေရောပါလို့ပေါက်ပြီးတော့ကျေကျေနပ်နပ်လုံယုံဆွေးနွေးဝဲတွေလုပ်ပြီးဖြေရှာလာမယ်ဆိုရင်တော့ဒါညှော်နေသွားလိမ့်မယ်လို့ထင်ပါတယ
်။ကြားဖောင်လုပ်ငန်းနဲ့ရောင်းစားခံလိုက်ရတဲ့ရန်ကုန်ကတက္ကသိုလ်ကျောင်းသားတဦးနှိပ်စက်ညှဉ်းပန်းခံရတဲ့ဖြစ်ရပ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းပေါ်ထွက်လာခဲ့ပြီးနောက်ကော်မရှင်ကအခုလိုတွားရောက်စစ်ဆေးနေတာပါ။နောက်လူငယ်တွေလူအခွင့်အရေးချိုးဖောက်ခံရတာတွေမဖြစ်စေချင်ဘူးလို့ကြားဖောင်လုပ်ငန်းနဲ့ရောင်းစားခံရတဲ့တကုံတက်ကလို့ကြောင်းသားကိုမြတ်သူရာထွန်းရဲ့အမဖြစ်သူက RFA ကိုပြောပါလေ
။မြတ်သူရာထွန်းကတော့ဒီခွင့်ရင်ထုတ်ပေါက်ခံရတယ်။သူကိစ္စတော့ပြီးသွားပြီပေါ့။ဟိုနောက်လာမဲ့လူတွေအတွက်အဲ့လိုမျိုးမဖြစ်စေချင်ဘူး။ဒီလုပ်ငန်းကြီးကဟိုစတော့သွားမဲ့လုပ်ငန်းမျိုးလည်းမဟုတ်ဘူးလေ။အဲ့တော့သူကလည်းသူနီးမှန်လမ်းမှန်နဲ့ဟိုဥပဒေကောင်နဲ့ကနေပြီးတော့ဒီခွင့်ရင်မထုတ်ပေါက်ပဲနဲ့ပေါ့နော်။ဒီစာကောင်းမွန်တဲ့လူတစ်ခုလည်းဖြစ်စေချင်တယ်ပေါ့
။တုတ်သားနေတကုံတက်ကလို့ကြောင်းသားကြားဖောင်ပေါ်မှာရောင်းစားခံရတဲ့အမှုနဲ့ပတ်သက်ပြီးတန်တရာတရခန်ခုနှစ်ဦးတည်းကနှစ်ဦးကိုဖမ်းဆီးအမှုဖွင့်ထားပြီးကြံ၅ဦးဖမ်းဆီးနိုင်ရည်တပ်ဆိုင်ရာနယ်မြေရဲစခန်းတွေနဲ့ချိတ်ဆက်ဆောင်ရွက်နေတယ်လို့ရန်ကုန်တိုင်းဒေသကြီးလူကုန်ကူးမှုတားဆီးနှိမ်နေရည်ရဲတပ်ဖွဲ့ထံကသိရပါဗါးငါးဖမ်းတဲ့ကြားဖောင်လုပ်ငန်းခွင်အခြေအနေဟာခက်ခဲကြမ်းတမ်းလာကြောင်းလုံသားရှားပါးလာတဲ့အတွက်လိုအပ်တဲ့လုံသားအင်အားကိုပွဲစားတွေကတဆင့်ရှာဖွေလာရတာပါရန်ကုန်အခြေစိုက်လူမှုသဟဇာတဖော်ဆောင်ရေးအဖွဲ့ကဦးသက်ဆွေဝင်းကလူအခွင့်ရေးတက်ကြွလှုပ်ရှားသူတွေအနေနဲ့ကြားဖောင်ငါးဖမ်းလုပ်ငန်းနဲ့ပတ်သက်ပြီးမတရားမှုတွေဖိနှိပ်မှုတွေကိုစာပြီးလေ့လာစောင့်ကြည့်ဖို့လိုအပ်နေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကလည်းဒေတာတွင်းငါးဖမ်းလုပ်ငန်းတွေကိုအာရုံစိုက်ဖို့လိုအပ်တယ်လို့ပြောပါတယ်
ဘုမေကြီးပြောလို့ရှိရင်ဒီလူခွေလုံချာကြီးပဲကြတဲ့ပြီးတော့ဒီငားလုံချာနဲ့ပတ်သက်ပြီးတော့မတရားမှုတွေဖိနှိပ်မှုကိစ္စတွေကိုကျွန်တော်တို့တူတူချာမလုပ်နိုင်ဘူးကျွန်တော်တို့ခေတ်ကကုသိုလ်ပြရလားဟိုကလိုအပ်တဲ့ကိစ္စဖြစ်တယ်ကြားဖောက်ဘက်မှာရှိတယ်ဒီငားဖက်လုံနဲ့တခုလုံးဒီစောင့်ကြည့်ရတဲ့ကိစ္စမျိုးကိုကျွန်တော်တို့ဆက်လုပ်ချက်ကိုလုပ်လိုက်မယ်ပြီးတော့ရှုပ်တော်ကုပြေကြီးကလည်းဒီတူဒီဘိုင်းမှာရှိနေတဲ့ကိစ္စတွေကိုအာရုံစိုက်ဖို့လုပ်လိုက်မယ
်ကြားဖောက်ငားဖမ်းလုပ်ငန်းဟာဝါးတွေနဲ့ဖောင်လုပ်ပြီးငားဖမ်းမှုတွေကိုအော်တိုဘာလကနေဧပြီလအထိ9လတာလုပ်ကြတာဖြစ်ပါတယ်ဒီလုပ်ငန်းကို ARD တိုင်းဒေသကြီးဖြာပုံနဲ့ဒေဒီယဲမြို့နယ်တွေမှာအများဆုံးတွေ့ရမှာပါ။ဝင်ပြည်နယ်ရေးနဲ့တန်ဖြူစရဲမြို့နယ်ကြက်ခမီမြို့တွေမှာလည်းလုပ်ကင်ကြပါဗျ။ကြားဖောင်လုပ်ငန်းကရလာတဲ့ကုန်ကျန်းကိုပဇွန်ကြောက်မြင်ငပိငန်းပြာရီတို့ထုတ်လုပ်ပြီးပြည်တွင်းစားသုံးမှုအပြင်ပြည်ပကိုလည်းတင်ပို့နေပါတယ်ခင်ဗျာ။ကျွန်တော်နေမျိုးထုံးပါ